American ပြည်အောင်စုတွင်ကတန်းနဲ့ချီတဲ့တရားမဝင်နေထိုင်သူတွေကိုနောက်သတင်းပတ်ကဆက်လို့ထာနေပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရန့်ဂရိပြုပြောဆိုလိုက်ပါတယ်။ဒါပေမဲ့ရှေ့ပြောင်းနေသားသူတွေကိုစီးငင်းဖမ်းဆီးမယ်ဆိုတဲ့ကြေညာချက်ကြောင့်လူမှုကြီးချက်ရေးအရာရှိတွေကတော့အံ့ဩမှန်းသပ်နေကြပုံရပါတယ်။ထာနေပြန်ပို့ရေးအပိတအမိန့်ချထားပြီးပေမဲ့လည်းနိုင်ငံတွင်းမှာဆက်လက်နေထိုင်နေကြတဲ့ရှေ့ပြောင်းတပ်သားကိုအရင်ဆုံးပြစ်မှတ်ထားမယ်လို့အမေရိကန်သမ္မတထရန့်အစိုးရတာဝန်ရှိသူတွေကပြောဆိုထားတာနဲ့အတူပဲထာနေပြန်ပို့ရေးအစီအစဉ်ကိုစဉ်းစားသုံးသပ်နေတာလားနဲ့ချီကြားမြင့်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်အောင်စုခံတွေတစ်နှစ်အတွင်းထာနေပြန်ပို့မှုအများဆုံးဖြစ်ခဲ့တဲ့2013ခုနှစ်တုန်းကစုစုပေါင်းရွှေပြောင်း43,500ကိုထာနေပြန်ပို့ခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညကသမ္မတထရန့်ရဲ့ကြေညာချက်ထွက်လာပြီးမယ်လို့လဲရွှေပြောင်းပြည်သားစုတွေရဲ့ပေါ်စီနေဖန်ဆီးမှုတွေကတော့ချက်ချင်းတော့မဟုတ်သေးတဲ့အကြောင်းဥပဒေအရအေးအေးယူဆောင်ရွက်ရေးအသိစိတ်အစီအစဉ်တွေသမ္မတဘက်ကထုတ်ပြန်မဲ့အစီအစဉ်ကိုလည်းမတွေ့ရသေးတဲ့အကြောင်းအမေရိကန်လူဝင်မှုကြီးကြပ်ရေးအရာရှိတွေအပြောကိုကိုးကားပြီးသတင်းညီမှာဖော်ပြချပါတယ်ရှင်။